အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးဖို့အမေရိကန်ကဖိအားပေးနေတာတွေကိုကန့်ကွက်ကြောင်းအီရန်ဘာသာရေးအုပ်ချုပ်ရာတူလာအလီခါမေနီကပြောပါတယ်။အီရန်ရဲ့မဆိုင်တုံးတဲ့ဒေသတွေဩဇာလွှမ်းမိုးမှုတွေကိုကန့်သတ်ဖို့ရည်ရွယ်လှုပ်ဆောင်လာဖြစ်လို့သူ့အနေနဲ့လက်မခံဘူးလို့ပြောပါတယ်။စနေနေ့ကအစိုးရအရာရှိတစ်ဖက်နဲ့စကားပြောချိန်မှာအမေရိကန်ပြည်ထောင်စုကိုနာမည်တက်မပြောပေမဲ့အနိုင်ချစ်တဲ့အစိုးရတရက်ကဆွေးနွေးပွဲတွေလုပ်ဖို့အီရန်ကိုဆက်ပြီးဖိအားပေးနေတော့မယ်လို့ဆိုပြီးသွေဝိုက်တဲ့နည်းနဲ့ပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ဘာသာရေးခေါင်းဆောင်ခါမေနီစီကိုစာတောင်းပေးပို့ခဲ့တဲ့အကြောင်းပြောဆိုပြီးနောက်တည့်မှာခါမေနီရဲ့အခုမှတ်ချက်စကားထွက်လာတာပါ။ထရန့်ရဲ့စာထဲမှာအီရန်ကအချိန်မြင့်လှုပ်လာနေတဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ဖို့နဲ့သူ့ရဲ့ပထမသမ္မတသက်တမ်းနှုန်းကအမေရိကန်နှုတ်ထွက်ခဲ့တဲ့အီရန်သဘောတူစာချုပ်နေရာမှာသဘောတူညီမှုအသစ်တရက်စာထုတ်ချုပ်စုကိုတောင်းဆိုထားပါတယ်။ဒါကအီရန်ကိုစေးနေတဲ့ဒေသတွေဩဇာလွှမ်းမိုးမှုမှာကန့်သတ်ဖို့လုပ်တာလို့ခါမေနီကပြောပါတယ်။ဒီလိုရည်ရွယ်တဲ့ဆွေးနွေးမှုမျိုးကအီရန်ရဲ့အနောက်ကမ္ဘာကြားပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းအီရန်နိုင်ငံရဲ့ဩဇာအစီအစဉ်ပုဂ္ဂိုလ်ဖြစ်တဲ့ခါမေနီကပြောသွားတာပါဗျာ။